ဂျပန်နိုင်ငံကိုအခုလိုကြွရောက်ပြီးတော့ဓမ္မတရားတွေဟောပြောမှာဆိုတော့အရှင်ဖျားကမြန်မာနိုင်ငံမှာတရားဟောခွင့်လုံးလုံးမရှိလို့လားဗျ။အ
ဲအဲ့ဒါတော့အခုချိန်ဒီဘာမှဆရာတော်ကြီးကဘာမှအကြောင်းမပြန်သေးဘူး။ဦးစင်းကတော့သနာခံစာတွေကျင်ထားတယ်လေ။ပြန်ဟောခွင့်ပေးဖို့လျှောက်ထားတယ်လေ
။ဆိုတော့ဟိုအရှင်ဖျားရဲ့ဘယ်တရားတော်တွေကြောင့်အခုလိုမျိုးအာဏာပိုင်ဒီဘက်ကပိတ်ပင်ထားရပါလဲဗျ။
အော်အဲ့ဒါတော့သူတို့အကြောင်းပြတာအဲ့ဒီပိတ်တုံးရကလေးကလည်းကြီးညာပြီးသားပါပါတဲ့သူခွေးကိုခွေးခေါ်တဲ့သူဆိုတဲ့တရားအဲ့ဒီတရားကောင်းစဉ်နဲ့သူတို့အဲ့ဒါကိုပိတ်တာပေါ့။ဒါအချင်းကတော့ကွာဖျားလက်ထက်ကအလူတွေကိုပိတ်ပင်တဲ့ပုံသားကြီးတယောက်ရှိတယ်။ဒေါရီယာပုံသားကြီးလို့ခေါ်တယ်။အဲ့ဒီပုံသားကြီးကအလူတွေကိုပိတ်ပင်ပြီးတော့သေတဲ့အခါမှာခွေးဖြစ်သွားတယ်။ခွေးဖြစ်သွားတော့သူ့သားရဲ့အိမ်မှာပဲခွေးပြန်ဖြစ်တယ်။သူ့သားသူ့ဘလို့အမည်ရတယ်။အဲ့တော့သူ့သားသူ့ဘကအဲ့ဒီမှာသူ့ဖေအမွေမပေးဘဲနဲ့ကြံခဲ့တဲ့ပစ္စည်းတွေကိုဘုရားအဲ့ဒီငုံဆုံးကကြွတော့ဒေါရီယာပုံနာကဖြစ်တဲ့ခွေးကနေမှဟောင်းတယ်။ဟောင်းလို့ဘုရားကနေပြီးတော့ခုခွေးဖြစ်နေရတော့မင်းမမတ်သေးဘူးလားဒေါရီယာမင်းအဲ့ဒီလိုသူများအလူကိုပိတ်ပင်လို့ဒီလိုဖြစ်ပြီးဆိုတာပြောခဲ့လို့အဲ့ဒါကိုသူ့ဘကမကျေနပ်လို့ဘုရားကိုပြန်ပြီးတော့ပြောတဲ့နေရာမှာဘုရားကခေါ်တဲ့တရားပေါ့ကွာ။အလူကိုပိတ်ပင်လို့ခွေးဖြစ်တတ်တယ်ဆိုတာလေးကိုပြောတာ
။ဆိုတော့ဒီတရားကိုဟောခဲ့ချိန်တုန်းကအရှင်ဘုရားမှာတခုခုရည်ရွယ်ချက်ရှိခဲ့ပါလားဗျ။
ဒီရကျရှိခဲ့သလားဆိုတော့အဲ့ဒီပိတ်ပင်ခြင်းပေါ့လေတရားအလှူတွေကိုပိတ်ပင်ခြင်းဟာအန္တရာယ်ကြီးတယ်အပြစ်ကြီးတယ်ဒါမှမဟုတ်အဲ့ဒီအလုံးမျိုးကိုမလုံးမိကြရအောင်အဲ့ဒီအပြစ်တွေကအလွန်ကြောက်စရာကောင်းတယ်ဆိုတဲ့အကြောင်းကိုသိအောင်လူအများသိအောင်ဟောတာဥသိန်းတို့အဲ့ဒီအချိန်ကထင်ခဲ့တာကလည်းတရားအလှူကိုပိတ်ပင်တာအစိုးရကလူအဖွဲ့အစည်းကပိတ်တယ်လို့အဲ့လိုထင်တာဟုတ
်ဒီနေရာမှာပေါ့လေဒီအမေရိကန်နိုင်ငံကနှစ်စင်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်အနည်းဆုံးနိုင်ငံစီးရင်တဲ့မှာမြန်မာနိုင်ငံလည်းပါတာကိုတွေ့ရပါတယ်အဲ့တော့ဒီအမေရိကန်ရဲ့အစီရင်ခံချက်နဲ့မြန်မာပြည်မှာလက်တွေ့အရှင်ဖျားတို့ရင်ဆိုင်နေရတဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေဘယ်လိုမျိုးရှိပါလဲဗျ။အ
ဲတတ်တဲ့ပါပဲအခုဘာသာရေးလွတ်လပ်ခွင့်ကဒီဘက်ကမှပို့ပြီးတော့ဆိုးလာတဲ့အနေအထားမျိုးရှိတယ်။အဲဟိုအခုဒီမိုကရေစီရပြည့်ရဲ့ခေတ်ပိုင်းမှာဒီဘာသာရေးသာသနာပြုလုပ်ငန်းတွေတော်တော်များများအနောက်ဆက်ပြီးခံနေရတယ်။အခုတရားဟောခြင်းကိစ္စတွေနောက်အဲရန်တန်ကားတွေအလှူပေးခြင်းနဲ့ပတ်သက်ပေါ့အလှူပေးခြင်းဆိုတာဒီအခုတို့ရေဘေးတွေကယ်ဆယ်ရေးလုပ်တယ်မိဘေးကယ်ဆယ်ရေးလုပ်တယ်အဲ့ဒီမှာအလှူထုတ်ကြတဲ့အခါတွေမှာအဲ့အလှူလုပ်တဲ့ယဟန်ကြီးအနောက်ဆက်ပေးခံရတယ်ဒါမှမဟုတ်လို့ဦးစင်းကအဲ့ခွေးကိုဖေးခေါ်ဖောပြစ်တာလည်းအဲ့လိုကြောင့
်ဒီမှာအရှင်ဖျားကိုနောက်ဆုံးပိတ်လိုက်တဲ့ကာလပေါ့ဘယ်လပိုင်းတုန်းကလဲဖျား
2017ဒီဇင်ဘာလ6ရက်နေ့ကစပိတ်တယ်7ရက်2012လပိုင်း2012အထိပေါ့ကွာနော်တစ်နှစ်တိတိမြန်မာနိုင်ငံအတွင်းမှာတရားလုံးဝမဟောရလို့အဲ့ဒီစာထွက်ထားတယ်
ဒီမှာအခုတော့ဒီပြပခီးစဉ်ကြွလာတယ်ဆိုတော့ဘယ်နိုင်ငံတွေမှာတရားလှည့်လည်ဟောမှာပါလဲဗျ။အ
ဲအခုဝါအတွင်းမှာဂျပန်နိုင်ငံရဲ့အမေရိကန်နိုင်ငံရဲ့ဝါကြွပြီးသွားရင်တော့အဲနာကထိုင်းရဲ့မလေးရှားရဲ့စင်ကာပူရဲ့အဲနာပတ်ဟောဖို့ရှိရပေါ့
။ဒီမှာအဲ့တော့ဟိုပြည်တွင်းမှာအရှင်ဖျားရဲ့တရားတော်ကိုနာခွင့်မရတဲ့ဒီတကားတကားမတွေရောဗာများမိတ်လို့ပါလဲဗျ။အ
ဲအထူးပြောလို့ဒါတော့ဘုရားဘာသာသာသနာတော်ထွန်းကားနေတဲ့ကာလလေးမှာဟလာကိုဘုရားကိုကိုအကျိုးအမြတ်ရအောင်ကိုသီလကိုသမာဓိကိုပညာကိုထိမ့်သိမ်းဆောင်ရှောက်ကြပါသူတို့ဘာကိုသူတို့ဘာပစ္စည်းရပစ္စည်းကြောင့်သူတို့ဘာရဲ့အနောက်ရှက်ဖြစ်ရဖြစ်ကြောင့်စိတ်နဲ့လည်းမကြံကြပါနဲ့နှုတ်နဲ့လည်းမပြောကြပါနဲ့ကိုနဲ့လည်းမပြုမှုကြပါနဲ့သူတို့ဘာဆင်းရဲကြောင့်ကြံလည်းမကြံနဲ့ပြောလည်းမပြောနဲ့လုံလည်းမလုံနဲ့ဒါလေးပဲဦးစင်းပြောချင်တာ
တင်ပါဖျားတင်ပါဦးတင်ပါတယ်ဖျား
ကောင်းပါပြီ